မဲကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးညှိနှိုင်းမှုဒီပတ်တွင်ဝါရှင်တန်မြို့တော်မှာပြန်လည်ဆက်တင်ခဲ့ပြီးတဲ့နောက်တိုက်တက်မှုတွေဇက်တိုက်ရရှိနေတယ်လို့အင်ဂျီနီယာစီဝါရေးအကြံပေးလာရီကတ်လိုကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့အပတ်ကဘေကင်းမြို့တော်ဆွေးနွေးပွဲမှာအစီအញံဆိုင်ရာပစ္စည်းခိုးယူမှုဒီပညာအတင်းအသမားဆွဲပြောင်းမှုနဲ့ကွန်ပျူတာဟက်လုပ်မှုစတဲ့ကြံစည်တွေရှိနေတာကိုတရုတ်ဘက်ကအစီအမံပြုခဲ့ပြီးဆက်ဆက်ဖို့လမ်းပွင့်သွားခဲ့တယ်လို့ကတ်လိုကသတင်းထောက်တွေကိုပြောကြားသွားတာပါ။မတော်ကအခုစစ်ချက်မှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချသေးဘူးလို့ဆိုပါတယ်။ဒီနိုင်ငံအကြားကာလရှိကြဆွေးနွေးရမယ့်ဒီကိစ္စအပေါ်အမေရိကန်ကွန်ဂရက်ဆက်တော်အမတ်တွေကတော့စောင့်ကြည့်အောင်မယ်ဆိုတဲ့သဘောထားမျိုးရှိနေကြသေးပါလား။သမ္မတဒေါ်နယ်ထရမ့်ရဲ့အဓိကမဟာမိတ်ဖြစ်သူ Republican အဆက်လက်တော်အမတ် Lindsey Graham ကတော့နိုင်ငံစလုံးအဆုံးမရှိနိုင်တဲ့ပြောင်းလဲမှုကိုသမ္မတထရမ့်ကခိုင်ခိုင်မာမာရည်တည်ဖော်ဆောင်နိုင်လို့ယုံကြည်ကြောင်း VOA မင်းရင်းတယောက်ခဏကိုပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကုန်သွယ်ရေးများအသင်းဒုတိယဥက္ကဋ္ဌမိုင်ရန်ဘရိယန်ကတော့ဒီကိစ္စအဆုံးသတ်ရတာလွယ်ကူလင်းမှာမဟုတ်ဘူးလို့ဆိုထားပါတယ်။